COVID-19 ကရောဂါအတွက်ကာကွယ်ဆေးရဖို့ကမ္ဘာတစ်လွှားကြိုးစားနေကြချိန်မှာပဲ American ချိဆိုင် Moderna ဆေးကုမ္ပဏီကသူတို့စမ်းသပ်နေတဲ့ကာကွယ်ဆေးဟာ 94.5 ရာခိုင်နှုန်းထိရောက်မှုရှိတာတွေ့ရတယ်လို့တင်းလာနေမှာကြေညာလိုက်ပါတယ်။ American ဆိုကကျန်းမာရေးဌာန NIH ရဲ့ကူးစက်ရောဂါဆိုင်ရာဌာနနဲ့လက်တွဲပြီးကာကွယ်ဆေးထုတ်လုပ်နေတဲ့ Massachusetts ပြည်နယ်ခြေဆိုင် Moderna ဆေးကုမ္ပဏီက COVID-19 ကာကွယ်ဆေးကိုလူတွေနဲ့စမ်းသပ်နေတဲ့နောက်ဆုံးအဆင့် Phase 3အတွက်လူပေါင်း3000နဲ့စမ်းသပ်နေတာဖြစ်ပါတယ်။နောက်ဆုံးအဆင့်စမ်းသပ်မှုမှာရောက်နေပြီဖြစ်တဲ့ဒီဆေးဟာ COVID-19 ရောဂါအတွက်ကာကွယ်နိုင်စွမ်းရှိတာတွေ့ရကြောင်း Moderna အမှုဆောင်အရာရှိချုပ်ကသတင်းထုတ်ပြန်ခဲ့တာပါ။Moderna စမ်းသပ်နေတဲ့ကာကွယ်ဆေးဟာအလားအလာရှိတဲ့ဒုတိယမြောက်ကာကွယ်ဆေးဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းပတ်တုန်းကလည်း American အခြေစိုက် Pfizer နဲ့ Germany က BioNTech တို့ပူးတွဲစမ်းသပ်နေတဲ့ COVID-19 ကာကွယ်ဆေးဟာရာရင်းနှုန်း90%ကျော်ထိရောက်မှုရှိတယ်လို့ကြေညာခဲ့တာပါ။သမ္မတ Donald Trump ကလည်း Moderna ကာကွယ်ဆေးအလားအလာကောင်းတဲ့သတင်းအတွက် Twitter ကနေရေးပါတယ်။နောက်ထပ်ကာကွယ်ဆေးတစ်မျိုးရပြီဖြစ်ကြောင်းနဲ့ဒီတစ်ခါရတဲ့ Moderna ကာကွယ်ဆေးက95ရာခိုင်နှုန်းထိရောက်မှုရှိတာဖြစ်ပြီးသူ့လက်ထက်မှာပဲတရုတ်ကလာတဲ့ကာယောဂါအဆုံးသတ်သွားစေမယ့်ထူးခြားတဲ့တွေ့ရှိချက်တွေဖြစ်ကြောင်းဖော်ပြထားပါတယ်။ရွေးကောက်ပွဲမှာအနိုင်ရတယ်လို့ကြေညာထားတဲ့ Joe Biden ကလည်းဒုတိယမြောက်အလားအလာကောင်းတဲ့ကာကွယ်ဆေးရပြီဆိုတဲ့သတင်းကြောင့်မျှော်လင့်ချက်တွေထားလာနိုင်ပြီဖြစ်ပေမဲ့လက်နဲ့ချီဆောင်ရအောင်မှဖြစ်တာကြောင့်ဒီယောဂါပိုးမကူးဆင်အောင်နှာခေါင်းစည်းတက်တာနဲ့လူချင်းခတ်ခွာခွာနေတာတွေဆက်ပြီးလှုပ်ဆောင်ကြဖို့အတွက်ပန်ကြားခဲ့ပါတယ်။